မကွေးမြို့ကရွှေမြန်မင်းသမီး KTV မီးလောင်ပြီးလူသေဆုံးရမှုနဲ့ပတ်သက်လို့ဆိုင်းပိုင်းရှင်ဦးရဲညွန့်ကိုဖမ်းဆီးစစ်ဆင်နေပြီးရာဇဝတ်ကြီးပုံမှန်နဲ့ရဲစခန်းကအမှုဖွင့်ထားပါတယ်။မကွေးတိုင်းအတွင်း KTV ဆိုင်လုပ်ငန်းတွေမှာလူအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့တတိပင်းစနစ်တွေရှိလာအောင်နောက်မှဥပဒေပြဋ္ဌာန်းလှုပ်ဆောင်သွားတဲ့လို့မကွေးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကလည်းပြောပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါ။မကွေးတိုင်းမကွေးမြို့မြင်သာရက်ွက်တစ္ဆာလန်းနဲ့29လမ်းထောင်းမှာရှိတဲ့ရွှေမြမင်းသမီး KTV ခါရာအိုကေဆိုင်မှာလျှက်စစ်အလွန်ကြုံသုံးဆဲပြီးလျှက်စစ်ကြိုးတွေအပူလွန်ရာကဧပြီလ2ရက်နေ့ညမှာမီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့မကွေးမြို့နယ်မြို့မရဲစခန်းကပြောပါတယ်မီးလောင်ကျွမ်းမှုကြောင့်လူအနည်းဆုံး15ဦးသေဆုံးခဲ့ပါတယ်မီးလောင်ကျွမ်းမှုဖြစ်ချိန်မှာမကွေးတိုင်းမိသားဌာနကမိသားကားတွေနဲ့ရေတဲကားတွေကမ္ဘောဇားဖောင်ဒေးရှင်းကရေတဲကားတွေနဲ့မင်းမှုမြို့နယ်ကမိသားကားတွေပါစုပေါင်းစနစီလောက်သွားရောက်မီးငိမ့်တက်ခဲ့တာကြောင့်တနအီအတွင်းမီးစွေကျိုးသွားခဲ့ပါတယ်။ဒါပေမဲ့ခါရာအိုကေတချင်းစုခန်းထဲမှာရှိတဲ့အတန်ထင်းရေမြှုပ်တွေကိုမီးအမြန်ဆွဲလာတာကထွက်ပြေးချိန်မရပဲအသက်တည်ဆုံးရတဲ့အထိဖြစ်ခဲ့ရကြောင်းမကွေးတိုင်းဒေသကြီးမီးသက်ဦးစီးဌာနကပြောပါတယ်။ရှင်မြမင်းသမီး KTV မီးလောင်တည်ဆုံးမှုနဲ့ပတ်သက်လို့ဆိုင်ဝန်ထမ်းတချို့ကိုရဲစခန်းကခေါ်ယူစစ်ဆေးနေပြီးဆိုင်ပိုင်ရှင်ဦးရဲညွန့်ခေါ်ရွာသားကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းမကွေးမြို့မှရဲစခန်းမူသူရဲမှုစင်အောင်ကသတင်းမီဒီယာတွေကိုအခုလိုရှင်းပြခဲ့ပါတယ်
။ရက်တော့ပါတာတာမန်ရဲ့အခုလုံခဲ့တာနော်။သူတွေလုံခဲ့ပြီတော့ဒီတော့ဖြစ်တယ်လို့ကျွန်တော်တို့အားလုံးသုံးသပ်ခံပါတယ်။ဆိုင်မှာဆိုင်ဝန်လမ်းတွေပေါ့နော်။ဆိုင်ဝန်လမ်းမျိုးသားပေါင်းမှုပေါ့။မိမိပြီးတော့မိမိတက်တာပေါ့နော်။ဒီကကမျိုးသားပေါင်းမှုတော့မျိုးသမီးနှစ်ဦးပေါ့နော်။အဲ့လိုမျိုးကိုကျွန်တော်ပြန်ပြန်မှာပေါ့ကြည့်ရရှိပါတယ်။နောက်ဆိုင်ပိုင်ကြီးဦးရဲညုံပေါ့။လာတော့လေရက်သားမှာဟုတ်ပြီ။ဆိုင်ရှိဖြစ်တယ်ရှိပါတယ်။
KDB ဆိုင်ပိုင်ရှင်ဦးရဲညွန့်ကိုတော့ပ191မြင်းဆောင်2019ရာဇဝတ်ကြီးပုံမှန်285မြင်းဆောင်304ကကြီးနဲ့မကွေးမြို့မှရဲစခန်းမှာအမှုဖွင့်ထားကြောင်းလည်းသိရပါတယ်။မကွေးတိုင်းအတွင်းကစီကံကျက်နဲ့မညီတဲ့ KDB ခါရာအိုကေဆိုင်တွေအေးအေးယူခဲ့တာမျိုးရှိပြီးရွှေမြမင်းသမီး KDB မီးလောင်တည်ဆုံမှုအမှုမှန်ပေါ်ပေါက်ရေးအတွက်စီစဉ်ဆောင်ရွက်နေတယ်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုက VOA ကိုပြောပါတယ်။
အဲကျွန်တော်တို့ကအရင်တော့တလို့စီမင်းစည်းကမ်းနဲ့ကန့်သတ်ဆရာတွေရှိတယ်။အစိုးစီမင်းစည်းကမ်းနဲ့မကိုက်လို့ဆိုပြီးတော့ပိတ်လိုက်တဲ့ဟိုဒီကာရာအိုကေဆိုင်တစ်ဆယ်ရှိတယ်။ Power 9လို့ခေါ်တယ်ထင်တယ်။အဲဒီဆိုင်ကိုကျွန်တော်ပိတ်ဆားတယ်။နောက်ကျတော့သူစီမင်းစည်းကမ်းနဲ့ကန့်အောင်လို့ပြင်နေပြင်လို့မလို့ကျွန်တော်တို့က3လဖွင့်ဝင်ပေးလိုက်ပြီးနောက်တစ်ခု6လဖွင့်ဝင်ပေးလိုက်ပြီးအဲ့လိုမျိုးတိုးတိုးဖွင့်ဝင်ပေးလိုက်တာရှိတယ်။ကျွန်တော်အစိုးရအဖွဲ့ကော CIDO ပေါင်းပြီးတော့မှအဲဒီအမှုမှပေါ်ပေါက်မှုတွေဖြစ်ရမှာပေါ်ပေါက်မှုတွေဟိုအစီအစဉ်ဆောင်ရနေပါလေနော်။
KTV ကာရာအိုကေဆိုင်မှာအခုလိုလူတေဆုံးရတဲ့အထိမီးလောင်မှုဖြစ်ပွားခဲ့တာကြောင့်နောက်မှာလူအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့သတိပေးစနစ်မျိုးထားရှိလာအောင်လှုပ်ဆောင်တင်တယ်လို့အကွင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ဦးကပြောပါတယ
်ကျွန်တော်တို့မြို့မှာကဟိုကျွန်တော်ပြည်သူတော်ကမီးလောင်လို့လူတေတာဒါပထမဆုံးအကျဉ်းနဲ့အခုဒီမဲ့ဘာပဲဖြစ်လို့လဲဒုံမုံကန်ကိုနေပုံထဲမှာအစအစအရင်နဲ့ဘယ်လိုကြောင်းရမလဲဘယ်လိုပြင်ရမလဲလုံနေရတဲ့အချိန်အခါမျိုးမှာဟိုဒါမျိုးဖြစ်တော့ဖြစ်သွားတာကိုဖြစ်ရင်ဒါဟာသင်္ကန်းစာယူဖို့နောက်မဖြစ်ဖို့ဒါနောက်ဘလို့မဖြစ်အောင်လုပ်မလဲပေါ့အဲဒီတော့အဲ့ဒီအပေါ်နေပြီးတော့ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စတွေကတော့ဖြစ်လာနေမယ်လို့ထင်တယ်
။ရှင်မြမင်းသမီး KTV ဆိုင်အတွက်ပိုင်လုပ်ငန်းလိုင်စင်ရောရင်းမျိုးလိုင်စင်နှမျိုးစလုံးမှာရရှိထားတာပါ။မြန်မာနိုင်ငံမှာ KTV ကာရာအိုကေဆိုင်လုပ်ကြံသူအများစုဟာအရင်စစ်အစိုးရလက်ထက်ကအာဏာပိုင်တွေနဲ့နှိစက်သူတွေဖြစ်တယ်လို့ဆိုပါတယ်ဒီအမှုကိုလေ့လာဆွဆွေးဖို့အတွက်နေပြည်တော် CID ပူကင်းရဲတပ်ဖွဲ့တစ်ဖွဲ့လည်းဤပြည်က3ရက်နေမှာမကွေးမြို့ကိုရောက်ရှိနေပါတယ်မကွေးမြို့ KTV မီးလောင်ကျွမ်းမှုအတွင်းအနည်းဆုံးအမျိုးသား15ဦးနဲ့အမျိုးသမီး5ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ